ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တို့တွဲဆုံဆွေးနွေးမဲ့ရက်တတ်မှတ်နိုင်ရေးနှစ်ဖက်ညှိနှိုင်းနေကြပါတယ်။တချိန်တည်းမှာပဲတနိုင်ငံလုံးပြည်ရစာချုပ် NCA လက်မှတ်ရေးထိုးမထားသေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC နဲ့ဒေါ်အောင်ဆန်းစုကြည်တို့မူလကတွဲဆုံဆွေးနွေးမဲ့အစီအစဉ်ကလည်းအခုမရေမရာဖြစ်နေတာပါ။ UNFC ရဲ့တွဲဖက်အတွင်းရေးမှူးဦးထွန်းစော်ကိုမတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးပြောပါတယ်ရှင်။
ဒီကေအပေါ်ဖက်နဲ့တွဲဆုံနိုင်ရေးကိစ္စပေါ့နော်အဓိကရေပြင်ရဲ့တိုက်ပွဲရှင်တွေကိုရက်တက်နိုင်ရေးကိစ္စအတွက်ညီလက်ချတာဖြစ်ပါတယ်ဆိုပြီးခဲ့တဲ့လက28ရက်နေ့ကဒေါက်တာတင်ပြွေးစီကနေပြီးတော့ DPN ကိုစာရေးပါတယ်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်နဲ့ဒီပြီးခဲ့တဲ့လ30ရက်နေ့တွေ့နိုင်မလားဆိုပြီးတော့မှရင်းချေကော်မရှင်ဘက်ကနေကျွန်တော်တို့ကိုကမ်းလှမ်းတာရှိပါတယ်ကျွန်တော်တို့အဲ့ဒီအပေါ်မှာကျွန်တော်ကလက်ခံတယ်တွေ့မယ်ကြံတဲ့မှာပဲ KIO ဘက်ကနေပြီးတော့မှတွေးဆွန်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့သူကကိုယ်စားလှယ်အဖွဲ့ရှိတယ်ပေါ့နော်ဦးဇလုံးကံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရှိတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဦးဇလုံးကံကိုလိမ့်မူပြီးမှတာတော်ပို့ပါတယ်ကြံတဲ့မှာပဲတကယ်ရေး KIO ဘက်ကလည်းပဲနိုင်ငံရေးဆွေးနွေးဖို့စံနာရှိတယ်ဆိုလို့ရှိရင်တွေးဆွန်လို့ရတယ်ပေါ့နော်ရန်ကုန်ကိုလာပြီးမှအဲ့လိုမျိုးစာရေးတာဖြစ်ပါတယ်အဲဒီနေ့မနေ့ပါပဲဒါတော့ဒီမျိုးဝေးတို့ယုံကနေကျွန်တော်တို့ DPN ယုံကိုစာရေးပြီးတော့မှကြောင်းကြပါရယ်အဲ့ဒီမှာအခုဒါမဲ့ဒီဒုတိယအကြိမ်ပြည်လုံးကြီးလာကန်အတွက်ပြင်ဆင်နေတဲ့အတွက်အလုပ်ရှုပ်နေတဲ့အကြောင်းအဲ့လိုမျိုးပြောပါရယ်ဆိုတော့ကျွန်တော်တို့ဒီကြားထဲမှာရက်ကြီးလုံးမရသေးတဲ့သဘောမျိုးဖြစ်နေပါရယ်ဒေါက်တာဆန်းစုကြည်နဲ့ပဲတွေ့ဖို့ကိစ္စအရင်ဖြစ်မလားငွေကြေးကော်မရှင်နဲ့တွေ့ဖို့ကိစ္စပဲအရင်ဖြစ်မလားဘယ်လိုလဲတော့မသိသေးဘူးပေါ့နော်ဒါညှိနှိုင်းနေစေဖြစ်ပါရယ်
ကျောက်ထွန်းတော်အဲ့တော့ကချင်နဲ့ ਆ ဘလို့လဲသူတို့ကတွေ့ကြမလား
KIO ဘက်ကလည်းပဲအကြောင်းပြန်ထားပြီးဖြစ်ပါတယ် KIO ဘက်ကအကြောင်းပြန်တာကတော့အရင်ကျွန်တော်တို့ဒီဟို KIO ဘက်ကနေပြီးတော့မှစာရေးပြီးတော့မေးမြန်းထားတာတွေရှိပါတယ်အဲ့ဒီပုံမှာရှင်းရှင်းလင်းလင်းသူတို့သိဖို့လိုတယ်ပေါ့နော်နောက်ပြီးတော့သူတစ်ခင်းကတော့ဒီအပိုင်းနှစ်ပိုင်းရှိတာပေါ့ဒီပိုင်းကဒီ KIO ဖွဲ့ကိုအကြံဖက်ဖွဲ့စီနေနဲ့သတ်မှတ်ထားတဲ့ကိစ္စနောက်ပြီးတော့မှမြေပြင်မှာတိုက်ပွဲတွေကအဆက်မပြတ်လုပ်နေပြီးလုပ်နေတဲ့ကိစ္စဒီအပေါ်မှာရှင်းရှင်းလင်းလင်းသိဖို့အတွက်ပေါ့နော်ဒါကိုသူတို့ဘက်ကတာရေးပြီးတော့မှပြီးခဲ့တဲ့နှစ်ကလေးကနေအကြောင်းကြားထားပြီးဖြစ်ပါတယ်အဲဒီအပေါ်မှာရှင်းရှင်းလင်းလင်းအစိုးရဘက်ကအဖြေကြားပေးတာမရှိသေးဘူးပေါ့နော်ဒါအဲ့ဒါကိုဆက်ညှိနေတဲ့သဘောမျိုးရှိပါတယ်အဲဒီအပေါ်မှာလည်းအကြောင်းပြန်ထားတာတွေ့ပါတယ
်နောက်ဒီကချင်နဲ့တွေ့ဖို့ရရောကချင်ဘက်ကဟိုတွေ့လို့စေရောရှိပါလားဆရာတို့ဘယ်လိုအထိတည်ထားပါလဲ
ဒီတော့ KIO ဘက်ကကျွန်တော်တို့ DPN မှာထိတဲ့ဝင်ပါနေတာဖြစ်ပါတယ်အဲဒီကျွန်တော်တို့ DPN မှာဒုတိယဖွဲ့ကောင်းဆောင်နေရာကိုလည်းပဲ KIO ဘက်ကယူထားတာဖြစ်ပါတယ်ဆို KIO ဘက်ကသဘောထားကတော့ DPN ကနေတဆင်ဆက်လက်ဆွေးနွေးကြီးနိုင်မဲ့သဘောထားကရှိပါတယ်နော်ဒီကြဆွေးနွေးဖို့လိုအပ်ရင်လည်းပဲသူတို့ဘက်ကလမ်းဖွင့်ထားတယ်ဆွေးနွေးလိုတဲ့စင်တာလည်းရှိပါတယ်ဆိုအဲ့ဒါကြောင့်ဆွေးနွေးလိုတဲ့စင်တာအပေါ်မှာအဲ့တော့ဒီမျိုးရဲ့ပြီးခဲ့တဲ့28ရက်နေ့ကပို့လာတဲ့စာကို KIO ဘက်ကလည်းပြန်လေပြီးတော့မှအကြောင်းကြားထားပါတယ်။ဒါတော့ကိုဆိုတော့ဒီမျိုးဝင်တို့ယုံဘက်ကအစိုးရဘက်ကနေပြီးတော့မှပြန်တုံ့ပြန်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့။အဲ့တော့ဆရာတို့ပင်လုံတက်ဖို့ဖိတ်ပြီလားဆရာ
။ပင်လုံကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတော့ကျွန်တော်တို့ရှိကိုဖိတ်ကြရလို့ဘာလို့ညာလို့တော့စက္ကန့်ရရှိချင်းဘာမှမရှိသေးပါဘူး
။ဦးထွန်းစော်ကိုမတ်တိုင်ငိထိုက်မင်းမြန်ထဲတာဖြစ်ပါတယ်။